မနက်ငယ်အတွင်းစစ်ကောင်စီနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေအချိန်မြင့်ဖြစ်ပေါ်နေချိန်မှာပဲမြန်မာနိုင်ငံထဲတရားမဝင်နေထိုင်နေကြတဲ့တရုတ်နိုင်ငံသားတွေကိုပြန်လာကြဖို့တရုတ်ဆိုရကသတိပေးထားပြီးတော့မြန်မာစစ်ကောင်စီဘက်ကလည်းပြန်လည်လွှဲပြောင်းရေးကိစ္စတွေကိုခက်စိတ်စိတ်လှုံ့ဆော်လာနေပါတယ်။တရုတ်မြန်မာနယ်စပ်ဒေသတွေမှာတရားမဝင်နေထိုင်သူတွေကိုမကြသေးခင်ရပ်ပိုင်းတွေအတွင်းသက်ဆိုင်ရာနိုင်ငံတွေစီပြန်လည်ပို့ဆောင်ပေးနေပြီးတော့မနေ့နိုမ22ရက်ဗုဒ္ဓနေ့အထိ 9,400 ကျော်လွှဲပြောင်းပေးခဲ့ပြီးဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်
။နေစပ်ဒေသတွေမှာတရားမဝင်ဝင်ရောက်လာတဲ့ဒီနိုင်ငံသားများကိုစစ်ဆေးပြီးကျွန်တော်တို့နေရာပြန်လွတ်တာတွေလှုပ်ဆောင်ပေးလျက်ရှိပါတယ်။ဒီလိုလှုပ်ဆောင်တဲ့နေရာမှာဒီနေ့နိုဝင်ဘာလ22ရက်နေ့မှာတော့နေစပ်ဒေသအသီးသီးမှာဝင်ရောက်နေတဲ့တရုတ်အမျိုးသား1092ဦး၊အမျိုးသမီး169ဦးစုစုပေါင်း1,188ဦးကိုတရုတ်ပြည်သူ့သမ္မတနိုင်ငံအစိုးရကိုပြန်လည်လွှဲပြောင်းပေးခဲ့ပါတယ်။နိုဝင်ဘာလ22ရက်နေ့ဒီနေ့အထိစုပေါင်း9,206ဦးရှိပြီးဖြစ်ပါတယ်။ဒါပြင်တခြားနိုင်ငံတရားသားတွေကိုလည်းကျွန်တော်တို့သက်ဆိုင်ရာနိုင်ငံတွေနဲ့ဆက်သွယ်ပြီးတရုတ်နိုင်ငံဘက်ကနေတစင်ပြန်လည်အနားနာတွေဆောင်ရွက်လည်ရှိပါတယ်။
နေဆက်ဒေသတရားဥပဒေစိုးမိုးရေးတည်ငြိမ်ရေးနဲ့နေဆက်ဒေသမှာတရားမဝင်လုပ်ငန်းတွေပပျောက်စီရီအတွက်တရုတ်နိုင်ငံအစိုးရနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်းပြောပါတယ်။တရုတ်မြန်မာနယ်စပ်ဒေသတစ်လျှောက်မြန်မာနိုင်ငံအတွင်းမှာအခြေစိုက်ပြီးအွန်လိုင်းရာဇဝတ်မှုကျူးလွန်သူတွေကိုနှိမ်နှင်းအရေးယူပေးဖို့တရုတ်နိုင်ငံကလည်းအစိုးရဘက်ကတောင်းဆိုထားပြီးဖြစ်ပါတယ်ခင်ဗျာ။